မြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးတော့အဆုတ်ရောဂါဖြစ်ပွားနေတဲ့သူ16ဦးတွေ့ရတယ်လို့ယူနန်ပြည်နယ်ကျန်းမာရေးနဲ့ဆေးဘက်ဆိုင်ရာကော်မရှင်ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မြန်မာဘက်ကအရေးယူဆောင်ရွက်မှုတွေပိုတိုလှုပ်လာနေပါတယ်။ဒါပေမဲ့လည်းနေဆက်ကနေ့စဉ်ရာနဲ့ချီပြီးတော့ဝင်ရောက်နေတဲ့တရုတ်နိုင်ငံသားတွေကြောင့်ဒီရောဂါပိုးကူးစက်လာမှကိုလည်းမြန်မာဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်းသိစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
တရုတ်မြန်မာကုန်သွယ်ရေးအတွက်အချက်အချာရဲ့ရွှေလီမြို့မှာရောဂါပိုးကူးစက်ခံရသူ2ယောက်ရှိနေသလိုကချင်ပြည်နယ်ကံပိုက်တီမြို့နယ်မိုင်နင်းငယ်တော်ဝေးရဲ့တရုတ်ယူနန်ပြည်နယ်ထင်ရှုံမြို့မှာတော့ရောဂါပိုးကူးစက်ခံရတဲ့သူနောက်တစ်ယောက်ကိုဖတ်တွေ့ရတဲ့အတွက်ယူနန်ပြည်နယ်ထဲမှာဒီရောဂါပိုးကူးစက်ခံရသူ16ယောက်ရှိသွားပြီလို့ယူနန်ပြည်နယ်ကျန်းမာရေးနှင့်ဆေးဘဆိုင်ရာကော်မရှင်ကမနေ့ကဇန်နဝါရီ26ရက်မှာအတည်ပြုကြေညာခဲ့ရဖြစ်ပါတယ်။ဒါကြောင့်မြန်မာဘက်နေဆက်မြို့တွေမှာရောဂါဆိုင်ရာသတိမှုတွေနဲ့အတူနေဆက်အသွားလာပိတ်ထားသလိုတာစီမှုတွေလည်းတိုးလှုပ်လာနေရပါတရုတ်အာဏာပိုင်ရဲ့ဘက်ကရွှေလီမြို့ရွေးချယ်နေဆက်ကိတ်ကိုမနေ့ကပိတ်လိုက်ပါတယ်ဒါပေမဲ့မပိတ်သေးတဲ့ကမ်ပိုက်တီလမ်းမှာတော့ကချင်ပြည်နယ်ဝိုင်းမော်မြို့ကဧကသိန်းချီရှိတဲ့တ िश ူးမပြောဆိုင်ခင်းတွေကိုဝင်ထွက်နေတဲ့တရုတ်နိုင်ငံသားတွေကအပုံပြူနေစေဖြစ်ပါတယ်ဒါကြောင့်ကမ်ပိုက်တီလမ်းကိုအဓိကထားပြီးစောင့်ရှိနေရလို့ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူဆောင်ရေးအရေးမြေဝင်ကြီးဦးစော်ဝင်းကပြောပါတယ်
ဒီကတိကမှာပြုကတာရှိပြီးပြေးလိုက်တယ်ဆိုတော့ကျွန်တော်တို့ကအတက်ကလည်းသိရတယ်ကျွန်တော်တို့ဒီမပြောဆိုင်ခြင်းမူလာရလမ်းပေါ်ကမ်ပဏီမှာတော့လိုချင်ဆုံးပဲကမပိတ်သေးဘူးများမပိတ်သေးပဲကျွန်တော်တို့ကမ်ပဏီကိုအထူးဥစားပေးနေတယ်ကျွန်တော်တို့စောင့်ကြည့်နေတာဒီလိုအပ်တဲ့ခြားတိုင်းကတော့ပါမဖြစ်စစ်တိုင်းလာကျွန်တော်လုပ်နေပါတယ်ဆိုတော့ဟိုမပြောခင်နဲ့ဒီကျွန်တော်တို့လိုက်ပြီးလုပ်တာတော့ခုလက်ရှိနေထားပြီးတော့မရှိသေးဘူးခဏ
လွေကျဲကိတ်မှာလည်းဗမော်ခရိုင်ကပြည်သူ့ကျမ်းမာရေးအဖွဲ့တွေစွပ်စွင်းနေပြီးတန်ဝါဘက်မှာတော့အထူးဒေသတည်အာဏာပိုင်တွေနဲ့ပူးပေါင်းလုဆောင်နေရလို့ဝန်ကြီးဦးစော်ဝင်းကပြောပါတယ်။တရုတ်ယူနန်ဘက်မှာအရေးပေါ်အခြေအနေတွေကြောင့်တည်ယူပို့ဆောင်ရေးကန့်သတ်လိုက်လို့မူဆယ်တရ5မိုင်ကုန်သွယ်ရေးဆောင်ဟာရပ်တန့်သွားရင်းနေထားရှိနေရလို့မူဆယ်ကုန်သွယ်အသင်းတွေကပြောပါတယ်။ဒီနေ့ဇန်နဝါရီ28ရက်ကစလို့ဈေးကွက်ကိုပိတ်လိုက်တာပါ။အခြေအနေတည်ငြိမ်လာရဲ့အထိစောင့်နိုင်ပြီးမှကုန်တင်ကြဖို့ကိုလည်းကုန်ပေအပင်းယူစာကြေညာချက်ထုတ်ထားပါတယ်
။ဒီဘက်ကနေတော့စိုးရိမ်နေတာပေါ့။ဘောင်းဆိုတော့ဒီဘက်ရွှေဒီနဲ့မှုဆယ်ဆိုရလဲတော်တော်လေးကြီးတာပေါ့နော်။အရောင်းဝယ်တော့တော်တော်နေသွားတယ်ပေါ့။ဒီနေ့ဆိုရင်ပုံမှန်ပေါက်သေးတဲ့တဝက်လောက်ကျသွားတာပေါ့
။မှုဆယ်တတိယဝလံကော်ဖီတိုင်းဒူဥက္ကဋ္ဌဦးအောင်တဦးပြောသွားတာဖြစ်ပါတယ်။ဆံပေကြောင်းမှုကဏ္ဍနဲ့မရှင်းကလုံးဝရပ်တန့်နေရလို့မှုဆယ်ကုန်ပေတွေကပြောပါတယ်။
ဘုရားမှာမြေကြီးကမရှိတော့ဘူး။ရောင်းရစက်သွားတာပြည်။ဆိုင်မှာမရှိတော့ဘူး။နော်။တချို့တို့လည်းအိမ်ထဲမှာနေကြတယ်။ဒီသိက်သက်ကြောင့်တချို့တို့ရှိနေတယ်လည်းဆိုးရည်ကြောင့်။ဆက်တိုက်ရခိုင်ကောင်းလာကြတယ်။ဆန်းလို့ရှိလို့ပါလို့။လမ်းပေါ်မှာကားရစ်တော့နေရတာပြည်။ကားရစ်ဆိုင်ကဲ
။နေသက်ကုန်တွေမျိုးမူဆယ်ဒေသခံတော်ဦးဖြစ်တဲ့စံကုန်ပေဦးမင်းသိန်းပြောသွားတာဖြစ်ပါတယ်။ကချင်နဲ့ရှမ်းနယ်နယ်မြေကြီးစက်နေရဲ့ယူနန်ပြည်နယ်တွေကထင်ချုံ၊ပေါင်စံ၊စောထုံ၊တဲဟုံစတဲ့မျိုးတွေမှာဝူဟန်အဆုတ်ရောင်ရောဂါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း16ဦးရှိပြီးပြည်တပ်ကျန်းမာရေးဌာနတွေမှာစောင့်ရှောက်ထားကြောင်းယူနန်ပြည်နယ်ကျန်းမာရေးနဲ့ဆေးဘဆိုင်ရာကော်မရှင်ကထုတ်ပြန်ထားပါတယ်။ရောဂါပိုးကူးစက်မှုရှိနေတဲ့နိုင်ငံတချို့ကတော့ဟောင်ကောင်၊မကာအို၊ထိုင်ဝမ်၊ထိုင်ဂျပန်၊ကိုရီးယား၊အမေရိကန်၊ဗီယက်နမ်၊စင်ကာပူ၊မလေးရှား၊နီပေါ၊ပြင်သစ်၊အော်စတြေးလျဖြစ်ပါတယ်။ရောဂါပိုးစတင်တွေ့ရှိခဲ့ရတဲ့ဝူဟန်မြို့ကိုကျန်းမာရေးဝန်ထမ်းတွေအဆက်မပြတ်ပို့ပေးနေရပြီးစက်ရုံတွေကလည်းနှာခေါင်းစည်းနဲ့အကအကွယ်ဝန်ဆောင်တွေအချိန်မီအလုံးလောက်ထုတ်လုပ်နိုင်အောင်ကြိုးစားနေရကြောင်းစစ်ဝါသတင်းဌာနကဖော်ပြထားပါတယ်။